မြန်မာပြည်တော်ဝန်မှာနှစ်သက်ကိုရေသပင်ပွဲတော်ကိုချင်းချင်းတဲ့ဆင်နွဲခဲ့ကြတဲ့တကြံကာလတုန်းကရှမ်းပြည်နယ်မြောက်ပိုင်းတန်ရမ်းမြို့နယ်တွေမှာအပြစ်အခက်ရစဲထားတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ SS
အေမြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့ရှမ်းပြည်တမရအစစ်မြောက်ပိုင်းရဲ့ကိုယ်စားလှယ်ဖွဲ့ဟာနှစ်ဖက်တပ်တွေအကြားဂျိုဂျာဂျိုဂျာဖြစ်ပွားနေတဲ့တိုက်ပွဲတွေရက်ဆိုင်နိုင်ဖို့လာရှုံမြို့မှာတွစ်ဆုံဆွေးနွေးပြီးဆေးရကျော်ကာလမှာအခုလိုတိုက်ပွဲတွေထပ်မံဖြစ်ပွားတာပါ။လက်တလော လေစေငါရနေအဲ့ဒီမနေ့9နာရီမှာဒီမိုင်းကောင်အရှိချမ်းမနော်အဲ့ဒီတဝိုက်မှာဖြစ်တယ်လေစေငါရနေမနေ့9နာရီမှာတချိန်ဖြစ်တယ်လေနောက်အဲ့ဒီညနေပိုင်းမှာတချိန်မှာစေငါရနေမှာတချိန်ဖြစ်တယ်အဲ့ဒီ16ရနေမှာလည်းဖြစ်တယ်လေအဲ့စက်ပိုင်းကတော့ဟိုတစ်နေ့လုံးတော့မဟုတ်ဘောနော်တချိန်ကို10မိနစ်15မိနစ်လောက်ပါပဲ
လက်တလောထပ်မံဖြစ်ပေါ်လာတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဘုံမှုဆိုင်လာကအခုလိုဆက်ပြောပါတယ
်ပစ္စာကခါတိုင်းဖြစ်တယ်လို့ပါပဲကျွန်တော်ရှိတဲ့နေရာကျွန်တော်တို့ဝင်ရှင်းတယ်လေကျွန်တော်အဲ့ဒီဒေတာမှမနေနိုင်အောင်ပေါ့နော်ကျွန်တော်တို့ဖယ်ထုတ်ခဲ့ဟိုသဘောမျိုးပေါ့အဲ့ဒီနေရာဒေတာမှကျွန်တော်ဟိုအရင်နော်ရှင်းပွေမနေတနည်းဒီခရယာနေခဲ့တယ်လေနော်အဲ့ကျွန်တော်ရှိတဲ့နေရာကျွန်တော်အခုခါမြုံခလွဲပြီးတော့ကျွန်တော်လည်းမတတ်နိုင်ဘူးလေနော်
တိုက်ပွဲအတွင်ထိခိုက်ကြဆုံးတဲ့သတင်းကိုတော့အတိအကျမသိရသေးပါဘူးလက်ရှိဖြစ်ပေါ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲသတင်းနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းထုတ်ပြန်တာမရှိပါဘူး SSC မြောက်ပိုင်းတပ်ဖွဲ့နဲ့အစိုးရတပ်တွေကြားမှာပြီးခဲ့တဲ့မတ်လလယ်ပိုင်းကလည်းအဲ့ဒီဒေသအတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါလေတယ်ဒီတိုက်ပွဲတွေကြောင့်ရာနဲ့ချီတဲ့စစ်ပီးဒုက္ခသည်တွေဟာတရားမျိုးကိုထွက်ပြေးခိုလုံနေကြရပါတယ်လောလောဆယ်မှာတော့ဒုက္ခသည်တွေဟာနေရမပြန်နိုင်ဖြစ်နေတယ်လို့လဲဒုက္ခသည်အရေးကိုကြီးသူတဦးကပြောပါတယ
်အခုအောင်မင်္ဂဖုန်ကြီးကြောင့်မှနေတယ်အဲလေးရကျော်တော့ရှိသေးတယ်ဗျချစ်ပွဲထပ်ပြစ်မှာစိုးလို့တင်လဲစိုးရင်လာပေါ့တို့မပြန်နိုင်အဲ့ဒါပါပဲ
ဒီကနေ့နှစ်စန်းတည့်ရက်နေ့နေကင်းတနာကြီးလောက်ကရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့ကရွှေတကုံပုံတူဇေကြီးတော်ဖျားဝင်းအတွင်းမှာဘုံတလုံးပောက်ကွဲခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒါပေမဲ့ပင်လုံမြို့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ဒါဟာဘုံပောက်ကွဲတာမဟုတ်ပဲမီးရှူးတုံးပောက်ကွဲတာလားဖြစ်တယ်လို့တာဝန်ကျတက်ချက်ကြီးတဦးကပြန်လည်ဖြေဆိုပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့2022ခုနှစ်ဇန်နဝါရီလမှာအပြည့်ရဖို့သဘောတူညီခဲ့ပေမဲ့တနစ်ကျော်ကာလအတွင်းမှာအ ਨੇ ဆုံးတိုက်ပွဲပေါ်အကြိမ်တရာကျော်ဖြစ်ခဲ့သလိုတနစ်ကျော်ကြာအပြည့်ခတ်ရဲဆဲထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့လည်းအပြည့်ရဖို့သဘောတူညီပြီးတဲ့နောက်တိုက်ပွဲပေါ်အကြိမ်60ကျော်လောက်ဖြစ်ပွားခဲ့ပါတယ်